ဒီနေ့2023ခုနှစ်စက်တင်ဘာလအထိ6လအတွင်းမှာထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးပြီးတဲ့မြန်မာနိုင်ငံသား1000ကျော်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်ပြီးခဲ့တဲ့အော်တိုဘားလ10ရက်နေ့ကပဲထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတချို့ကိုထိုင်းရဲတွေကတားဆီးစစ်ဆေးရမှာတရားမဝင်မြန်မာနိုင်ငံသား20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကန်ချနာပူရီနဲ့အယုဒ္ဓယခရိုင်တွေအတွင်းတိကျဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာရှေ့ပြောင်းအလုံသမားအရေးဆောင်ရွက်နေသူဦးမိုးကျိုးကပြောဆိုပါတယ်
။အဲအော်တိုဘားလ10ရက်နေ့ညပိုင်း9နာရီလောက်တော့မတင်ကားပေါ်ရပစ်ကတ်ကားတစ်စီးကိုထိုင်းလူမျိုးဖွဲ့ကတားဆီးစစ်ဆေးတဲ့အခါမှာကမောင်းပြီးပြေးတယ်။တောင်လုံးကျွေးဖွဲ့ကပစိတ်တိုက်ပြီးတော့နောက်ကလိုက်တဲ့အခါမှာဂျင်မောတော့ထွက်ပြေးသွားတယ်။ကားပေါ်မှာကြက်ညက်တက်ပြီးတော့လိုက်ပါလာတယ်။တရားမွေမြန်မာ18ဦးပေါ့။တစ်ဆက်ထဲမှာပဲတိုင်းနိုင်ငံအလဲပိုင်းဘန်ကောက်မြို့တော်အနီးအယုဒ္ဓယာခရိုင်ထဲကနှခွန်လူဝံမြို့နယ်နယ်နွေထဲမှာမတင်ကားဖွဲ့ကပစ်ကတ်တားစီးကိုလုံကျွေးဖွဲ့ကတားပြီးစစ်ဆေးရတဲ့အခါမှာတရားဝင်မြန်မာ9ဦးအမျိုးသား2ဦးအမျိုးသမီး9ဦးကျေမောင်းတဲ့သူဖတ်မိပါတ
ယ်မြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးအကြအတဲတဲကြောင့်ပြည်ပထောက်ကအလုံလုံးကြိုင်ကြရှာဖွေကြတဲ့မြန်မာနိုင်ငံသားတွေတင်းတခြားများလာနေပြီးအနည်းဆုံးနိုင်နိုင်ငံအတွင်းကိုတော့တရားဝင်ရောတရားမဝင်ပါအများဆုံးဝင်ရောက်ကြပါတယ်အာဏာသိမ်းမှုနောက်ပိုင်းတရားမဝင်ထောက်ကလာသူတွေပိုများလာသလိုအခုလိုဖမ်းဆီးခံရတဲ့သတင်းတွေလည်းပိုပြီးစိတ်လာနေတာဖြစ်ပါတယ်